တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကိုဗစ် -19 ကပ်ဘေးကာလအတွင်းရုန်းကန်နေရတဲ့အမေရိကန်ပြည်သူတွေကိုထောက်ပံ့ကူညီရေးအ ਨੇ ဆုံးလောက်ခလာစာတိုးမြှင့်ရေးအတွက်သမ္မတဂျိုးဘိုက်ဒန်ကတာဝန်ယူပြီး3ရက်အတွင်းမှာပဲအမိန့်ညွှန်ကြားချက်တွေလက်မှတ်ထိုးလိုက်ပါတယ်ဒေါ်လာတန်ပေါင်းတသန်း 9,000 သုံးမဲ့အမေရိကန်ကယ်ဆယ်ရေးအစီအစဉ် American Rescue Plan ကိုလွှတ်တော်ဘက်ကအမြန်ဆောင်ရွက်ပေးဖို့လဲသမ္မတအသစ်ဘိုက်ဒန်ကတိုက်တွန်းပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ထိခိုက်သက်ရောက်ရတဲ့မိသားစုတွေအတွက်ငွေကြေးနဲ့စားနပ်ရိက္ခာပံ့ပိုးပေးရေးပြည်ထောင်စုအစိုးရဝန်ထမ်းတွေကိုပံ့ပိုးပေးဖို့ရည်ရွယ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်တွေကိုပြီးခဲ့တဲ့တောက်ချာနေ့မှာသမ္မတဘိုင်ဒန်လက်မှတ်ရေးထိုးခဲ့ပါတယ
် Today I'm signing an executive order that directs the whole of government
အစိုးရအဖွဲ့တစ်ခုလုံးအတွက်သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုလက်မှတ်ထိုးပါတယ်စိုးစိုးရွားထိခိုက်နေတာနေတဲ့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကိုအကူအညီပေးရင်းစိုးရအဖွဲ့တစ်ခုလုံးကဆောင်ရွက်ဖို့မိသားစုတွေစီးပွားရေးလုပ်ငန်းငယ်တွေနဲ့လူမှုအတိုင်းအဝိုင်းတွေကိုအကူအညီပေးနိုင်ရေးအစိုးရဌာနအားလုံးကထက်ဆွမ်းနိုင်သမျှဆောင်ရွက်ဖို့ဖြစ်ပါတယ်အစိုးရဌာနတွေကလက်မှတ်ရပိုင်တွေဆောင်ရွက်ဖို့လည်းမျှော်လင့်ပါတယ
်သမ္မတဘိုင်ဒန်ပါရှင်လက်မှတ်ရေးထိုးခဲ့တဲ့ညွှန်ကြားချက်တွေဟာဆိုရင်စားနပ်ရိက္ခာထောက်ပံ့မှုတွေတိုးမြှင့်နိုင်မှာဖြစ်တယ်လို့အလုတ်ရှာနေကြသူတွေအတွက်အလုတ်လက်မဲ့ခန်းစားခွင့်အာမခံချက်နောက်ပြည်ထောင်စုအစိုးရဝန်ထမ်းတွေနဲ့ကွန်ထရိုက်တာတွေအတွက်အ ਨੇ ဆုံးလောက်ခလာစာတနာယီ15 ဒေါ်လာရစီမဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်။သမ္မတဘိုင်ဒန်ကအခုလိုဆက်ပြောပါတယ်
။ Look, our recovery plan also calls for an increase in the minimum wage.
ကျွန်တော်တို့ရဲ့ကယ်ဆယ်ရေးအစီအစဉ်မှာအ ਨੇ ဆုံးလောက်ခလာစာကိုအ ਨੇ ဆုံးတစ်နာရီ15 ဒေါ်လာအထိတိုးပြဖို့လည်းတောင်းဆိုထားပါတယ်။ဒရစ်တစ်ပတ်ကိုနာရီ40အလုပ်လုပ်ပြီးစီးရဲမွေးတည်မှုတမတ်ချက်အောင်ရောက်နေတဲ့သူမျိုးအမေရိကမှာမရှိသင့်ပါဘူး။တစ်နာရီ15 ဒေါ်လာရရင်စီးရဲမွေးတည်မှုတမတ်ချက်ကိုကျော်လွန်နိုင်ပါတယ်
။အမေရိကန်ပြည်သူတွေကိုကူညီပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးအဲ့ဒါတွေကိုချက်ချင်းအသုံးပြုဆောင်ရွက်ဖို့လိုတယ်လို့လည်းပြီးခဲ့တဲ့တောက်ကြနေ့သမ္မတကအမိန့်ညွှန်ကြားချက်တွေကိုလက်မှတ်မထိုးခင်မှာပဲတိုက်တွန်းသွားပါတယ်
။ We have the tools to get through this.
ဒီအခြေအနေကိုကျော်လွှားနိုင်မယ့်နည်းလမ်းတွေရှိပါတယ်။ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ပြီးကျွန်တော်တို့ရဲ့စီးပွားရေးပုံမှန်ပြန်ဖြစ်လာရေးအတွက်ကျွန်တော်တို့မှာနည်းလမ်းတွေရှိပါတယ်။လူတွေကိုကူညီနိုင်မယ့်နည်းလမ်းတွေရှိပါတယ်။ဒီနည်းလမ်းပေါင်းစုံကိုအသုံးပြုကြမယ်။အခုပဲသုံးကြပါ
အမျိုးသားစီးပွားရေးကောင်စီရဲ့ညွှန်ကြားရေးမှူး Brian Dees ကလည်းအမေရိကန်ရဲ့စီးပွားရေးကတိတ်ပြီးမရေရာတဲ့အနေအထားတစ်ခုကိုရောက်နေပြီလို့တောက်ကြနေကအင်ပူရောသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ We're at a precarious moment for the virus and the economy.
အခုအချိန်မှာကိုင်တွယ်ဆောင်ရွက်ဖို့မလုပ်ဘူးဆိုရင်ပိုပြီးဆိုးရွားသွားစေနိုင်တယ်လို့အမျိုးသားစီးပွားရေးကောင်စီရဲ့ညွှန်ကြားရေးမှူးကပြောဆိုခဲ့တာပါ။เจ้าหนี่ก็จ้วยแต่นี่แหละซาโกอธิกาอาถะเนี่ยได้กลิ้งเหรี่ရှိတဲ့မိသားစုတွေကိုအမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနကနေခန်းစား권ပို့ပြီးတိုးပေးဖို့လဲသမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်မှာပါရှိပါတယ်ကပ်ဘေးချောင်ဒီကလေးငယ်အများစုကเจ้าမတက်နိုင်ပဲအွန်လိုင်းကနေစာတင်နေကြရတာပါအခုသမ္မတရဲ့ညွှန်ကြားချက်အရနိုင်ငံတွင်းကလူပေါင်း12တန်းအတွက်စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဖြည့်စွက်အာဟာရထောက်ပံ့မှုအစီအစဉ်ကို1500ကျပ်ကနေ2000ကျပ်ထိတိုးမြင့်ရမှာဖြစ်တယ်လို့လည်းစီးပွားရေးကောင်စီညွှန်ကြားရေးမှူးကပြောပါတယ်။ဒီအပြောင်းလဲကြောင့်ကလေး3ယောက်ရှိတဲ့မိသားစုတစုအတွက်နှစ်လတိုင်းမှာဒေါ်လာ100ပို့ပြီးခန်းစား권ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါရဲ့ရိုက်ခတ်မှုကြောင့်အခက်တွေ့ရတဲ့အမေရိကန်တွေကိုကူညီနိုင်ရေးဒေါ်လာ 1.6 ထရီလီယံသုံးမယ်အစီအစဉ်ကိုသမ္မတဘိုင်ဒန်ကလွှတ်တော်ကိုအဆိုပြုထားပါတယ်
The American Rescue Plan also includes economic relief.
American Rescue Plan, American ကယ်ဆယ်ရေးအစီအစဉ်မှာလိုအပ်ချက်တွေရှိနေတဲ့ American အများစုအတွက်စီးပွားရေးပံ့ပိုးမှုလည်းပါဝင်ပါတယ်လူတူအုပ်ကိုစုစုပေါင်းဒေါ်လာ2000ရရှိရေးလုပ်ငန်းကိုအပြည့်အစုံဆောင်ရွက်ပါမယ်။အင်ကားကပေးရတဲ့စားရေးတောက်ရေးအတွက်ရွေးချယ်နေရသေးတဲ့ဆိုရင်တော့အတိပြုခဲ့ပြီးဖြစ်တဲ့ဒေါ်လာ600ဆိုတာလောက်ကမလောက်ငါဘူးဆိုတာရှင်းပါတယ်
။ဒါပေမဲ့လည်းလွှတ်တော်ဘက်ကအတိပြုပါမလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဒေါ်လာ900ဘီလီယံကူညီရေးဥပဒေချမ်းကိုလွှတ်တော်ဘက်ကအတိပြုခဲ့တာကြောင့် ငွေကြေးပို့ပြီးတော့သုံးမယ်နောက်ထပ်ကယ်ဆယ်ရေးဥပဒေချမ်းတစ်ခုထပ်ပြီးလိုအပ်ရလားဆိုတဲ့အပေါ်မှာ Republican လွှတ်တော်အမတ်တချို့ကမေးခွန်းထုတ်နေတာဖြစ်ပါတယ
် Over the last year more than 600,000
ပြည်ထောင်စုအတွင်းမြို့ကြီးတွေမြို့ငယ်တွေမှာဆရာဆရာမ6သိန်းကျော်အလုပ်ကိုင်ဆုံးရှုံးခဲ့ရပါတယ်အကြီးကြီးတဲ့ဝန်ဆောင်မှုတွေနဲ့မရှိမဖြစ်လက်သားတွေဆက်လက်အလုပ်လုပ်နိုင်ဖို့အတွက် American ကယ်ဆယ်ရေးအစီအစဉ်ကအရေးပေါ်ရမငွေချထားပေးမှာပါ
သမ္မတဘိုင်ဒန်ပါရှင်အမေရိကန်မှာအလုံးလက်မဲ့ခန်းစားခွင့်လျှောက်ထားမှုကဇန်နဝါရီလဒုတိယပတ်အတွင်း6သိန်းထပ်တိုးခဲ့ကြောင်းအလုံးသမားဝန်ကြီးဌာနစီးရင်တွေကဖော်ပြပါတယ
် And the crisis is only deepening. It's not
ပြဿနာကပိုပြီးနှဆိုင်လာပါတယ်ပူကောင်းလာတာမဟုတ်ပဲပိုဆိုးလာတာပါမနေ့ကတီးရတာဆိုရင်အလုံးလက်မဲ့လျှောက်ထားတဲ့အမေရိကန်6သိန်းပိုများလာပါတယ်အလုတ်ကိုင်းတဲ့လစာရရှိမှုကနေရတဲ့ဂုဏ်သိက္ခာနဲ့လေးစားမှုကိုသူတို့အမှမဟုတ်ပဲဆုံးရှုံးရတဲ့တန်းနဲ့ချီတဲ့အမေရိကန်တွေထဲမှာထပ်တိုးလာတာပ
ါတကယ်လို့သမ္မတဘိုင်ဒင်အဆိုပြုထားတဲ့ဒေါ်လာ 1.6 ထရီလီယံကူညီပံ့ပိုးရေးအစီအစဉ်ကိုလွှတ်တော်ကအတည်ပြုပေးရင်တော့အလုပ်လက်မဲ့ခန်းစားခွင့်ပိုတိုးပေးနိုင်မှာပါအထက်နဲ့အောက်လွှတ်တော်နှစ်ရာစလုံးမှာဒီမိုကရက်တစ်ဘက်ကအနည်းငယ်စီအသာစီရထားတာကြောင့်ဒီမိုကရက်အမတ်တွေကသာတညီတညွတ်တဲ့ထောက်ခံရင်ဒါမှမဟုတ်လေ Republican အမတ်တချို့ဘက်ကထောက်ခံလာအောင်သမ္မတ Biden ဘက်ကစည်းရုံးနိုင်မယ်ဆိုရင်တော့အခုအဆိုပြုထားတဲ့အစီအစဉ်အတည်ပြုရေးကလွယ်ကူနိုင်ချေရှိပါတယ်။ဒါပေမဲ့လို့လေသမ္မတဟောင်းဒေါ်နယ်ထရန့်အဆိုရလက်ထက်မှာဒေါ်လာ900ဘီလီယံထောက်ပံ့ရေးအစီအစဉ်သဘောတူညီချက်ရဖို့အတွက်လွှတ်တော်နဲ့အဆိုရကြားလက်နေချီညှိနှိုင်းခဲ့ကြရတာကြောင့်အဆိုရရဲ့အသုံးစရိတ်ဆန်ရာနောက်ထပ်ဥပဒေကြမ်းတွေမှလည်းအကျိတ်အနေညှိနှိုင်းရမယ်သဘောရှိနေပါတယ်ရှင်။